၅ရက်ကြာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယနေ့ကိုဒီကနေ့နေပြည်တော်မှာဆက်လက်ကျင်းပနေတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးပွဲမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးဘယ်လိုအချက်အလက်တွေကိုအခြေခံမှုအဖြစ်ရေးဆွဲတင်တယ်လဲဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်။ဒီနေ့ဆွေးနွေးမှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အထောက်အကူမဟုတ်ဘဲမှတ်တမ်းအနေနဲ့ထားရှိမှာဖြစ်ပြီးနောက်အစိုးရအဖွဲ့ကိုလွှဲပြောင်းပေးရမှာဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညံဝင်းကပြောပါတယ
်။ကျွန်တော်တို့အခုဒီမှာလုပ်နေတဲ့အစည်းအဝေးကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမဟုတ်ပါဘူး။သို့တော့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စဆွေးနွေးတယ်။အဲဒါဘာဆွေးနွေးတာလဲဆိုတော့အခြေခံသင့်တဲ့မူတွေကိုဒီအစည်းအဝေးတွေကပြောပြပါဆိုတော့အဲ့ဒါကိုဆွေးနွေးတယ်။အခုဆွေးနွေးနေတယ်9ရောက်ဆွေးနွေးရမယ်အခု3ရောက်ပြီ။နောက်ထပ်4ရောက်ပါတယ်။တော့မသွားဘူး။ဒီဥစ္စာမှတ်တမ်းအနေနဲ့ထားမယ်။နောက်အဖွဲ့ကိုလွှဲမယ်။
လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကိုအရင်အစိုးရလက်ထက်ထဲကဆောင်ရွက်နေပေမဲ့ဖြစ်နိုင်မှုနည်းပါးတာကြောင့်လွှတ်တော်ပြင်ပနီးလန်းဖြစ်တယ်။နိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေကတဆင့်ပြင်ဆင်ဖို့နီးလန်းကပိုပြီးနှိစက်တယ်လို့မြမအရေးကျွမ်းကျင်ပညာရှင်ဦးကျော်ဝင်းကထောက်ပြပြောဆိုပါတယ
်။လွှတ်တော်တွင်ပြင်ဆင်ရေးမှာအရင်အစိုးရလက်ထက်ကလည်းလုပ်ခဲ့တယ်လေ။ဒါပေမဲ့လက်တွေ့တော့သိအရာမထင်ဘူး။ဘာဖြစ်လို့လဲဆိုတော့တက်ကလက်မခံဘူး။တက်ဘက်ကစဉ်းစားကြည့်တော့လည်းပြည်တွင်းစစ်တန်းလန့်နဲ့လျှော့ပြင်တာသိမှရှိတယ်။အဲ့တော့ဒီ political dialogue ကပြည်တွင်းစစ်အခြေအနေကောင်းသွားရင်တော့တက်ကလျှော့ကောင်းလျှော့လာတယ်။ဒါကြောင့်ကျွန်တော်အမြင်ကတော့ political dialogue ကတက်ဆင်သွားတာကပိုးပြီးတော့နီးစပ်လိမ့်မယ်ထင်တယ်။လှုပ်တော့လှုပ်ရမှာပဲ။ဒါပေမဲ့အလားအလာချင်းရှင်းချင်း political dialogue ကနီးစပ်တယ်။မဖြစ်လို့လဲဆိုတော့ NLD အများစုရတာမှန်တယ်တက်ကရှိတယ်လို့
ဒီလကံမှာတက်ရောက်ဆွေးနွေးနေတဲ့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာနီလန်းနှမျိုးပူးပေါင်းဆောင်ရွက်ရမှာဖြစ်ပြီးတော့တိုင်းရင်းသားညီလာခံတွေကရလက်ကိုနောင်ခေါ်ယူမဲ့ပြည်သူ့လွှတ်တော်ကိုပေးပို့ပြီးပြင်ဆင်ရတာကပိုပြီးထိရောက်မြန်ဆန်မယ်လို့ပြောပါတယ်။
ကျွန်တော်တို့ကဖွဲ့စည်းပုံပြင်ရေးနီလန်းတင်းမှာဒီပြည်ထောင်စုညီညာညီလာခံကြီးကရလာတဲ့ဘလိုပါဝါကို sharing လုပ်မလားပြည်ထောင်စုဆိုရကဘာတွေကိုယူသင့်တယ်ပြည်내ဆိုရကဘာလောက်ပိုင်ခွင့်ကိုပေးသင့်တယ်အဲ့ဒီပြည်내ဆိုရဟာဘာမှရငွေကိုစီမံခန့်ခွဲပိုင်ခွင့်မရှိပေးကားပေးကြီးမရဖြစ်ပါဘူးအဲ့တော့ဘလို resources sharing ကိုပြည်နေကိုပေးပါတယ်အဲ့ဒီဟာလေးအဖြေကိုကျွန်တော်တို့ကဖွဲ့စည်းပုံပြင်ဖို့အတွက်နီလန်းရလက်တစ်ခုဖြစ်အတီးပြုတ်ဖို့အတွက်ပြည်ထောင်စုလက်တော်ကိုတင်မယ်ပြည်ထောင်စုလက်တော်မှာရောက်နေတဲ့အမျိုးသားဒီမိုကရေစီအခွင့်အရေးရဲ့ပြည်သူ့ကိုယ်စားလှယ်တွေကဒီနီလန်းလေးတွေကိုပိုကောင်းမွန်တဲ့ဖက်ဒရယ်ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီကိုအခြေခံတဲ့ဖွဲ့စည်းပုံကြီးဖြစ်အောင်ပြင်ကြစင်ကြကျွန်တော်တို့ outline ကိုပေးမှာ
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကလွှတ်တော်မှာပါဝင်ခွင့်မရှိတဲ့အတွက်လွှတ်တော်ပြင်ပမှာနှိမ့်နိုင်တဲ့နီလန်းနဲ့ပြင်ဆင်ရမှာဖြစ်တယ်လို့မြမညဉ့်ညဉ့်ရေးစင်တာအကြီးအကျယ်ပေးဦးလာမောင်ရွှေကပြောပါတယ
်လွှတ်တော်ဆိုတာကတိုင်းရင်းသားလက်နက်ကိုင်တွေအတွက်ကဒီစဲဥပဒေတွေရထုံးလုံးမှုတွေချင်းဥတွေကသူတို့လွှတ်တော်မှာဝင်ပါလို့မရအောင်ဒါပေမဲ့သူတို့လက်နက်ကိုင်တွေရဲ့ဟာတွေကိုကျွန်တော်တို့ပြန်လည်သုံးသပ်ပြီးတော့နှိမ့်နိုင်ဖို့ဆိုတဲ့ဟာဒါသောမို့လို့အပြင်မှာ platform တစ်ခုခင်းချင်းတစ်ခုလိုပါတယ်။ဒါကိုလွှတ်တော်ပြင်ပဆိုတယ်။ဒါနဲ့လွှတ်တော်ပြင်ပကတိုင်းရဲတော်ပြင်လို့မရဘူး။ဒါနဲ့လွှတ်တော်ပြင်ပမှာညှိနှိုင်းတဲ့ဟာတွေကိုခုနကတုန်းကအစိုးရတက်မတော်လွှတ်တော်ပေါ့လေ။နောက်အစိုးရတက်ဆိုလဲအစိုးရတက်မတော်လွှတ်တော်ကရှိနေပါလား။အဲဒီစုတွေအလုံးထုံမှာပါဝင်တဲ့အတွက်ဒါကိုညှိနှိုင်းပြီးတော့လွှတ်တော်ကနေပြီးတော့ဘလို့ကောင်းတဲ့ဖော်မလဲ။ကောင်းတဲ့ဖော်တဲ့နေရာမှာလဲလွှတ်တော်တရက်ထဲမှာပဲ၅နှစ်တာမှာလဲပြည်ကျင်မှာလဲပြည်မယ်။နောက်ထပ်လွှတ်တော်တွေမှာတရွေ့ရေပေါ့အဲ့တော့နှစ်ခုကတော့ပြိုင်မဲသွားလိမ့်မယ်လို့လူလူရွေးချယ်ထားတဲ့လွှတ်တော်တွေကတော့ပုံမြင့်တဲ့နေရာဥပဒေပြုတဲ့နေရာနောက်ဆုံးအစိုးရပြည်တဲ့နေရာဖြစ်ပါလိမ့်မယ
်နေပြည်တော်မှာကျင်းပနေတဲ့ပြည်သူ့ညီညွတ်ရေးညီလာခံမှာဆွေးနွေးပြီးရရှိလာတဲ့အချက်အလက်တွေကိုလာမယ့်အစိုးရတက်လက်ထဲလွှဲပြောင်းပေးရမှာဖြစ်တယ်လို့သိရပါပါတယ်ရှင်